ကျောင်းသူ989ဦးကိုပြန်မေးသမားတွေကပြန်နှုတ်ပေးလိုက်ပြီးသူတို့ကကျမရေးစစ်ဆေးပြီးနောက်မိသားစုတွေတန်ပြန်လည်ရောက်ရှိနေကြပြီလို့အဂျီရာနိုင်ငံရဲ့ဇန်ဖာရာပြည်နယ်အရာရှိတွေကပြောပါရယ်။ target တူဖြစ်တဲ့ယက်ကူပူစန်နီကတော့အခုမှပြန်လည်လွတ်မြောက်လာတဲ့တမီးဖြစ်သူရဲ့အတန်ကိုတယ်လီဖုန်းကတစ်ဆင့်ကြားပြီးနောက်သူဟာအစ်စ်ပြန်လည်မွေးဖွားသလိုဖြစ်သွားတယ်လို့ဆိုပါရယ်။ပြည်နယ်ရဲမင်းကြီးအဘူဒူယာရိုကတော့သူတို့ကိုစစ်ဆေးမြင်မြန်ပြီးတဲ့နောက်မိန်းကလေးငယ်တွေကကျမပျော်ရွှင်နေကြတယ်လို့ဆိုပါရယ်။ဆက်လက်ပြီးတော့သူကအစိုးရဦးဆောင်တဲ့ငင်းငင်းရေးဖြစ်စဉ်ကမိန်းကလေးငယ်တွေလွတ်မြောက်ရေးအတွက်အထောက်အကူဖြစ်စေခဲ့တယ်လို့ဆိုပါရယ်။သူကနောက်ပိုင်းမှာအသေးစိတ်ထုတ်ပြန်ကြေညာမယ်လို့ပြောဆိုခဲ့ပြီးတန်ပင်းလေးအစီအစဉ်နဲ့လွတ်မြောက်ခဲ့ကြသလားဆိုတော့ရှင်းရှင်းလင်းမသိရပါဘူး။နိုင်ဂျီးရီးယားသမ္မတမဟာမဒူဘူဟာရီကသူ့ရဲ့ Twitter မှာရေးသားတာကတော့တုံလို့ဆက်စားပွဲအတွေ့အကြုံဟာငြင်းငြင်းစွာပြီးဆုံးသွားတာမျိုးပျော်ရွှင်မိတယ်လို့ဆိုပါရယ်။ဆက်လက်ပြီးသမ္မတဘူဟာရီကစစ်တပ်နဲ့ရဲတွေကပြန်ပြီးသမားတွေကိုလိုက်လံရှင်းလင်းနေပြီးလူထုကိုရာဇဝတ်မှုတွေရပ်တန့်စေဖို့အတွက်တနက်သမျှသတင်းချက်လက်တွေ Facebook ကူညီကြဖို့တိုက်တွန်းလာပါရယ်။ဝီလန်တီကောင်နဲ့ဂျင်ဂျီဘီယွာကအစိုးရလေလံကြောင်းတစ်ခုကနေမိန်းကလေးငယ်319ဦးကိုပြီးခဲ့တဲ့တောက်ကြံတွေကပြန်ပြီးသမားတွေကပြန်ပြီးဆွဲခဲ့တာဖြစ်ပါရယ်။နိုင်ဂျီးရီးယားနိုင်ငံမှာပြီးခဲ့တဲ့နှစ်တွေအတွင်းလူအများအများပမာဏနဲ့ပြန်ပြီးဆွဲခြင်းတွေအတော်များများဖြစ်ပွားခဲ့ပြီးတပ်မင်းသမားတွေကမကြာခဏပြန်မင်းမိတောင်းခံတာတွေလည်းရှိခဲ့ပါတယ်